မြန်မာနိုင်ငံမှာ2016ခုနှစ်ပထမနှစ်ဝက်ဟာခရိုင်နှစ်တွေထပ်ပို့ပြီးပူပြင်း6တွေ့ပြီး El Niño ရာသီဥတုအားအကောင်းဆုံးဖြစ်နေတာမို့လူမှုအနေနဲ့ကျန်းမာရေးပြဿနာစိုက်ပျိုးရေးရရှိရေးအတွက်ပြင်ဆင်ထားတဲ့လို့မိုးစလပညာရှင်တွေကအကြံပြုထားပါတယ်။ဒီရာသီဥတုကြောင့်ຫນွေဥတုဟာအပူရှင်ပြင်းထန်တဲ့ရာသီဥတုဖြစ်နိုင်ပြီးမိုးကြိုကာလမုတ်တုံအဝင်ဟာလည်းနောက်ကျနိုင်တယ်လို့မိုးရင်ကာလမှာလည်းမိုးလျော့နေနိုင်တယ်လို့သုံးသပ်ပြောဆိုကြပါတယ်။အပြည့်အစုံကိုတော့ပြည်ပမြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြထားပါတယ်ခင်ဗျာ။
ပူရင်းချောက်တွေ့တဲ့ရာသီဥတုအမျိုးအစားဖြစ်တဲ့အန်နီညိုရာသီဥတုဟာမြန်မာနိုင်ငံမှာ2016ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းအားအကောင်းဆုံးဖြစ်လာနိုင်တယ်လို့မိုးဇလပညာရှင်တဦးကခန့်မှန်းပြောဆိုပါရယ်ဒီအန်နီညိုရာသီဥတုကြောင့်နွေရာသီမှာခရိုင်နှစ်တွေကထပ်ပို့ပြီးတော့အပူပြင်းလာနိုင်တယ်လို့မူဥတုမှာလည်းမိုးနေနိုင်တယ်လို့မိုးဇလပညာရှင်ဦးထွန်းလွန်ကပြောပါရယ်
ကျွန်တော်ပြောတာပါလေအန်နီညိုကအားကောင်းတယ်အဲ့တော့အပူရှင်လုံခဲ့တာနဲ့မိုးနေတဲ့ရေရှားပါမှုအနေနဲ့တတိပြုဖို့လိုလို့ဆိုပြောခဲ့ပါပြီအဓိကတော့ရေရှားတာနဲ့အပူချိန်လုံခဲ့တဲ့မျိုးရသည်အဲ့ဒါနှစ်ခုနောက်မိုးတုံအဝင်နောက်ကျနိုင်တယ်နောက်မိုးတုံရာသီဥတုမှန်မှန်မကရှိနိုင်တယ်
ရာသီဥတုပုံမှန်ပူပြင်းပြီးတော့ရေရှားပါမှုအဓိကကြုံတွေ့လာရနိုင်တာကြောင့်စိုက်ပျိုးရေးဘက်မှလည်းအခက်အခဲရှိနိုင်တယ်လို့မိုးဇလဌာနရဲ့တွညွန်ချုပ်ဦးကျော်မိုးဦးကပြောပါတယ
်ဒါမဲ့ဟိုနေရာဒီပေါ့ဒီနောက်နေရာဒီမှာပူပြင်းတဲ့အတွက်ကြောင့်လို့ကျွန်တော်တို့နိုင်ငံမှာတော့ဘူသမားရင်ဒီဆောင်းရင်လူရသမားရင်ဆိုပြီးသုံးသီးဆက်နေပါဘို့ဒီစိုက်တဲ့ချိန်ကျတော့လူရသမားကြရင်တော့ဆောင်းရတဲ့စိုက်ပျိုးရေးလုံတော့ဟိုရရှိနိုင်မှုတွေပေါ့ဒီအခုလေကဒါဟိုကြိုတင်မြင်နေနားမယ်ဆိုရင်တော့ဒါဟိုဒီလူရသမားအတွက်ကံကံရှိနိုင်ပေမဲ့ဟိုကြိုတင်မြင်မှုနည်းပြီဆိုရင်တော့ဒီဆောင်းရတဲ့ဒီစိုက်ပျိုးရေးမှာဟိုအနည်းနဲ့ရဆလို့ထိခိုက်ထိခိုက်နိုင်တဲ့အနေအထားရှိပါတယ်ဟုတ်
2016ခုနှစ်အတွင်းမှာအထူးသတိထားရမယ့်သဘာဝဘေးရန်နေရာကတော့ရေရှားပါမှုပြဿနာဖြစ်လာနိုင်သလိုမိုးကြိုကာလမှာလည်းမုန်တိုင်းလည်းဖြစ်လာနိုင်မှုရှိတယ်လို့မိုးဇလပညာရှင်တွေကသတိပေးထားပါတယ်။ဒါ့အပြင်ဒီနှစ်မှာလည်းမြန်မာနိုင်ငံမှာအန်နီညိုရာသီဥတုရဲ့အကျိုးဆက်ကိုကြုံတွေ့လာရနိုင်တာကြောင့်လူမှုအနေနဲ့ကျန်းမာရေးတောက်သုံးရေရှားပါမှုပြဿနာကိုကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့ဦးကျော်မိုးဦးကဆိုပါတယ်။အန
်နီညိုဖြစ်တဲ့နှစ်တွေ2010တော့ဆိုရင်မော်ရီအန်နီညိုလောက်ပဲဖြစ်တယ်။ဒါပေမဲ့အဲ့ဒီမှာပေါ့ဒီဒီနေ့အခုဒီမြင့်တဲ့ပြောကြောင်လို့ကျမရေးဆံဒုက္ခတွေပေါ့ဒီကျောင်းရေးဆံဒုက္ခတွေတွေ့ရတယ်ဒီကိမတိမှာဘူလေးပါပြီးတော့မှပြန်လာတဲ့အချိန်ဆိုတော့ကျောင်းဒီမှာရေနှောင်းရတဲ့ဒီဆက်ပြီးတော့ဒါလုံးလာလို့ဟိုဒီရဲ့ဥစ္စာတွေပေါ့ကျမရေးဆံပြောင်းနေအနေနဲ့တော့ဒါကျမဝန်ကြီးဌာနနေပြီးတော့မှလက်ညှိုးမှုတွေလည်းသူတို့သွားမြင်နေတာရှိပါတယ်အဲ့လိုပဲဒီဆိုင်ကြီးပြန်လာသွားမတဲ့ဟိုဒီအင်းကဟိုခိုင်းနေတဲ့ပုံစံဒီသာကြီးတဲ့ဆောင်အတော်ကြီးပြဿနာတော့ပြောရရရှိဖို့တဲ့ပြဿနာပေါ့လေအဲ့ပြဿနာကြီးရှိလာမှာပါလေနောက်ပြီးတော့ဒီကတော့သွားလို့လည်းဒီမြင်ပြီးအရှင်းကြီးမှာပေါ့အဓိကတော့ကျွန်တော်နိုင်ငံကဒါတော့အပြင်တော့ဟိုဘာဝသုံးတဲ့ဟိုနိုင်ငံကြီးတဲ့ဆောင်ကိုဒီလာမယ့်နေရာဒီမှာလည်းဒါပြည်ကြမ်းမနာပြီးသွားလို့လည်းဟိုဂျန်နီတော်လေးဟိုအနေမနိုင်နဲ့သွားရတယ်နည်းနည်းရောကြသွားနိုင်တဲ့အနေအထားလေးရှိရည်ရွယ်တဲ့ကြောင့်လို့ဒါတွေဟိုပြည်ပြင်ပြင်ထားဖို့လိုပါတ
ယ်။ပြီးခဲ့တဲ့2017ခုနှစ်ဟာမြန်မာပြည်မှာအပူချိန်ပြင်းခဲ့တာကြောင့်လူအသေးပြောက်များခဲ့ပါတယ်။ဒါအပြင်ကမ္ဘာကြီးမှာလည်းပြီးခဲ့တဲ့2014ခုနှစ်ဟာကမ္ဘာတမိုင်းရဲ့အပူဆုံးဖြစ်ခဲ့တာပါ။3နှစ်နဲ့9နှစ်ကကြာကာလအတွင်းမှာဖြစ်ပေါ်လေရှိတဲ့အန်နီညိုရာသီဥတုဟာဒီနှစ်မှာဆိုရင်အားအကောင်းဆုံးနဲ့အပြင်းထန်ဆုံးဖြစ်လာနိုင်တာကြောင့်စိုက်ပျိုးရေး၊ကျန်းမာရေးနဲ့ရေရရှိရေးတို့အတွက်ကြိုတင်ပြင်ဆင်သင့်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါရဲ့ခင်ဗျာ။